တနိုင်ငံလုံးလင်းလက်မဲဆန္ဒနယ်35နေရာအတွက်ကိုယ်စားလှယ်နေရာရွေးဖို့အတွက်ကြားပြတ်ရွေးကောက်ပွဲကိုဒီနေ့ကုန်ပိုင်းမှာကျင်းပမယ်လို့ပြီးခဲ့တဲ့မတ်လကပြည်သူ့လွတ်တော်အစည်းအဝေးမှာဥတင်အေးကပြောကြားခဲ့ပါတယ်။ကြားပြတ်ရွေးကောက်ပွဲမကျင်းပတော့တဲ့အကြောင်းဥတင်အေးကဒီကနေ့မြန်မာငြိမ်းချမ်းရေးစင်တာမှာသတင်းမီဒီယာတွေကိုပြောကြားလိုက်ပါတယ်။တချို့ကကြားပြတ်ရွေးကောက်ပွဲမကျင်းပဖြစ်တော့တာဟာ2015ခုနှစ်အတွက်ကြိုတင်ပြင်ဆင်မှုပိုရတယ်လို့ယူဆသူတွေလည်းရှိနေပါတယ်။ကြားပြတ်ရေကောက်ပွဲမကျင်းပတော့တဲ့အပေါ်မှာကောင်းကျိုးတွေလည်းရှိနိုင်တယ်လို့နိုင်ငံရေးစောင့်ကြည့်လေလာသူကိုမျိုးရင်အောင်သိန်းကသူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့ကြားပြတ်ရေကောက်ပွဲပဲဖြစ်လိုက်တာသဘောကျတယ်ဘာကြောင့်လဲဆိုတော့ကြားပြတ်ရေကောက်ပွဲကစောင့်ကြည့်တဲ့မှာအသေးပြင်မရှိဘူးမလုံးတုံကြိုးစားထားတာလူလက်နေရာတော့ရှိတယ်ဒါပေမဲ့တောင်ဝန်ထမ်းဆောင်မကလာအများကြီးမရှိတော့ဘူးကြံကျိုးလို့မျိုးပါတီကြီးရတော့ဗျာလူရောင်းဝင်ပုံပြည့်စုံတယ်ဆိုတော့သူကပြင်ဆင်ပြီးသားလည်းရှိတယ်ဆိုတော့အဆင်ပြေတာပေါ့နော်ကြားပါတီနော်အနေဒီလိုမျိုးဆိုလို့ရှိနေပဲပါတီကြီးတော့ဟုတ်ကြောင်းနဲ့ဝင်ရောင်းဆိုလည်းမပြည့်စုံဘူးနော်ပြင်ဆင်ကြရအများကြီးရှိတယ်တော့ဝင်နိုင်ငံတော်ကလည်းတုံးလို့ချက်ပါပေါ့တော့ဒါလုတ်တဲ့ဟာတော့လိုလဲမလိုအပ်ဘူးလို့ကျွန်တော်မြင်တယ်လေ။ဒါကလည်း2015ကျုပ်ပွဲကကျင်းပတော့မှာပဲ။2015အတွက်ပို့ပြီးတော့ပြင်ဆင်ဖို့အတွက်အချိန်ရတာပေါ့ဗျာ။ဟောနှလုံးတက်ဒီမှာကျွန်တော်ကအောက်ဆက်ရမယ်ဆိုရင်ကျွန်တော်ချစ်ကိုလူပန်းဖြစ်မှာပေါ့
။ကြားပြတ်ရေကောက်ပွဲကျင်းမဖြစ်မယ်ဆိုတဲ့ယုံကြည်ချက်နဲ့တချို့နိုင်ငံရေးပါတီတွေဟာသက်ဆိုင်ရာကိုယ်စားလှယ်လောင်းတွေကိုရွေးချယ်ထားပြီးဖြစ်တယ်လို့တချို့အရက်ဘက်လူမှုဖွဲ့စည်းတွေကလည်းရေကောက်ပွဲစောင့်ကြည့်လေ့လာဖို့အတွက်ပြင်ဆင်မှုတွေရှိနေတာဖြစ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကအဖွဲ့ဝင်တဦးဖြစ်သူကိုဆိုင်းရဲကျော်စာမြေကအခုလိုမြင်ပါတယ်
အဲ့မဲဆန္ဒနယ်ကိုတာဝန်ခံတယ်လွတ်တော်မှန်မရှိတာဒါကတော့မကောင်းတဲ့ချက်ပဲကျဆွေရေကောက်ပွဲကျင်းပမလားမကျင်းပဘူးလားဆိုတဲ့ဟာကိုရွေးကောက်ပွဲကော်မရှင်ကသုံးချက်ခွင့်ရှိတယ်ဆိုပေမဲ့လည်းဒီသက်ဆိုင်တဲ့ stakeholder တွေအားလုံးနဲ့ညှိနှိုင်းတိုင်ပင်ပြီးတော့မှလုပ်တဲ့ဟာမျိုးဆိုတာဆိုတော့အားလုံးကသဘောတူတဲ့ဟာမျိုးဖြစ်မှာအဲ့လိုမျိုးမဟုတ်ဘဲနဲ့ရွေးကောက်ပွဲကော်မရှင်ကသူ့မှာလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးတော့တစ်သက်သက်ဆုံးဖြတ်တဲ့အခါကျတော့ဒီလိုအသင်ကူးပြောင်းကာလမှာကျတော့အများကြီးကျွန်တော်တို့အကြံထုတ်စရာဖြစ်တာပေါ့လေ
ကြပြတ်ရေကောက်ပွဲကိုမကျင်းပတော့ဘူးဆိုရင်လည်းပြည်သူတွေရဲ့သဘောထားကိုစမ်းစစ်ပြီးမှဆုံးဖြတ်သင့်တယ်လို့လည်းကချင်အမျိုးသမီးသမတ်ကအဖွဲ့ကဒေါ်ကြဆိုင်ခေါင်ကပြောပါတယ
်လုတ်ပါမယ်ဆိုပြီးတော့တို့နိုင်ငံသူအားလုံးပြောထားတာပေါ့နော်အဲ့ဒီအပေါ်မှာတော့အတင်းတင်းဖြစ်တဲ့လူတွေရှိတယ်လို့အတင်းမဖြစ်တဲ့လူတွေလည်းရှိတယ်သို့တော်လည်းပဲအခုနိုင်ငံရဲ့ policy အနေနဲ့ဆိုလို့ရှိရင်ကတော့ပြောနေတဲ့ဒီဘခုပြုမယ်တိတုအတန်ဟာဒါလွတ်တော်အတန်ပြရမယ်အားလုံးရဲ့ဌာနချိရမယ်ဆိုတဲ့အပေါ်မှာဒီလိုကိုတော့ပြတ်ပြတ်တင်တာပေါ့ဘလို့အချိန်ကြီးအကျိုးအကြောင်းတွေလို့ဖြစ်နေတယ်အဲ့တော့လူတွေရဲ့အတန်တွေကိုနည်းနည်းတော့ကောက်တင်တယ်လို့တော့မြင်တယ်ဒီရဲ့ဆန္ဒကိုမကောက်ခံမှုအပေါ်မှာကတော့ဒါကအချိန်ကြီးပေါ်မှာတော့အားလုံးကိုအတိပေးစီးမှဒါကပြန်ပြီးတော့စဉ်းစားဆုံးဖြတ်တင်တယ်လို့မြင်တယ
်လာမယ်2015ရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုတွေကိုစောင့်ကြည့်လေ့လာသွားပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေကပုံမှန်စောင့်ကြည့်သွားဖို့ပြင်ဆင်ထားရမယ်လို့သုံးသပ်ပြောဆိုကြပါတယ်ရှင်